VOE American တိုင်းရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမထွန်ပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သမ္မတဒေါ်နယ်ထရမ့်ကိုကြိုတင်ပြင်ဆင်ပြီးပြည်သူ့ဆောင်ရှောက်မှုတွေပြီးနေအောင်အင်ဖြူရောကနေဝါရှင်တန်ဒီစီမြို့နောက်ကဝေါ်တာရီစီယုံကိုခေါ်ဆောင်သွားခဲ့ပြီးဖြစ်ပါတယ်သမ္မတထရမ့်အဲ့ဒီစီယုံမှာရဲ့အနေငယ်ကြာနေရမယ်လို့ခန့်မှန်းရပါတယ်သမ္မတရဲ့လက်လောအခြေအနေရမြို့သားလူကြီးအကြက်တဲကြာရောက်နိုင်တဲ့အလားအလာထပ်ပေါ်လာသလိုနောက်မဲ့သမ္မတရွေးကောက်ပွဲအခြေအနေမှာမရေရာမှုတွေလည်းတိုးလာခဲ့ပါတယ်အင်ဖြူရောသတင်းတောက်ဘက်တစီဝီဒါကုစွာရာသတင်းပေးပို့ထားပါတယ်တောက်ကြနေမနေအရာကတို့ကြတော့အမေရိကန်ပြည်သူတွေစိုးရိမ်ထိတ်လန့်စရာသတင်းဆိုးတစ်ခုကိုကြားလိုက်ကြရပါတယ်။သမ္မတထရမ့်ကသူနဲ့သူဇနီးကိုဗစ် -19 ပိုးကူးခံရတဲ့ဆိုပြီးညတနင်္လာကြီးမှာ Twitter မှာရေးထားတဲ့သတင်းဖြစ်ပါတယ်။သမ္မတလိုပဲသမ္မတရဲ့ထိတ်တန့်အကြံပေး Hopkins ကလည်းကူးစက်ခံထားရတာဖြစ်ပါတယ်။ Hopkins ကသမ္မတနဲ့တောက်လျှောက်လိုက်ပါနေသူတယောက်ဖြစ်သလိုမဲဆွဲစီယုံရေးဆင်းနေချိန်မှာလည်းသမ္မတနဲ့အတူမကြခဏခီးသွားနေတာပါ။ကယောဘာကလာရဲအခုလိုပေါ့ပေါ့ပါပါပြောဆိုတုတ်ဆက်လိုက်တာကတိုင်းပြည်အခြေအနေပုံမှန်ရောက်နေတဲ့ပုံပေါ်နေတာပါ
Well this is very much the message that things are not normal and he's not
တမနာပုတ်ခုခံရတာပုံမှန်မဟုတ်ဘူးဆိုတာပြနေပါတယ် Quarantine နေရမှာမို့အနည်းဆုံးနှစ်ပတ်လောက်မဲဆွယ်ဝဲတွေလုပ်နိုင်မှာမဟုတ်ပါဘူ
းအေဖီရောကတမားတော်ကြီးကထုတ်ပြန်တဲ့ကြေညာချက်အရတော့တမရထရမ့်တယောက်သူ့အလုပ်တာဝန်တွေကိုဆက်လုပ်သွားလိမ့်နိုင်လိမ့်မယ်လို့ပြောပါတယ်တွင်ကျင်သူတွေကတော့ COVID-19 ရောဂါကအသက်84နှစ်အရွယ်တမရထရမ့်အတွက်အလုပ်အနေရများတယ်လို့ဆိုပါတယ်
He's just recently been exposed. He needs to kind of watch.
သူကလောလောလတ်လတ်ပိုးကူးခံရတာပါ။နာမည်ရည်တွေဘာဖြစ်မလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်။ယောဂလက္ခဏာပိုးတိုးမပြဖို့လိုပါတယ်
။ Trump ရဲ့ကျမ်းမာရေးအခြေအနေကလက်ရှိအစိုးရလုပ်ငန်းတွေဆက်လက်လုပ်ကိုင်နိုင်ရေးရတဲ့မအေးစရာဖြစ်လာခဲ့ပါတယ
်။ If the president really were to be so sick that he would
not be able to get out of office, there is a provision in the 25th Amendment, which allows the transfer of the power to the vice president to return when he is recovered.
သမ္မတထရမ့်ရဲ့ကိုဗစ်သတင်းကလောလောဆယ်မတိမငြိမ်ဖြစ်နေတဲ့ရွေးကောက်ပွဲအခြေအနေတွေမရေမရာမှုတွေထပ်ဆောင်းတိုးလာစေခဲ့ပါတယ်။သမ္မတသာမပြောကောင်းမဆိုကောင်းအခြေအနေကိုရောက်သွားရင်ထရမ့်နဲ့ပန်းဆိုတဲ့အတွေ့ဘာဖြစ်သွားမလဲဆိုတဲ့မေးခွန်းကလည်းထွက်ပေါ်လာခဲ့ပါတယ်။
President Trump is no longer able to serve.
သမ္မတထရမ့်မလုံမလုံမနိုင်တော့ဘူးဆိုရင်ဒုသမ္မတပန်းစ်ကသမ္မတဖြစ်လာလိမ့်မယ်။ဒါပေမဲ့ဒုသမ္မတကကြတော့ပမာလဲ
ခြေတည်စကားစစ်တိုးပွဲမှာသမ္မတထရမ့်ကတခေါင်းစီးဝတ်ဖို့ကိစ္စကိုအရေးမပါသေးအောင်ပြောဆိုခဲ့တာပါ
။ I don't wear masks like him. Every time you see him he's got a mask.
သူ့ကိုနှခေါင်းစီးကျွန်တော်မဝတ်ဘူး။သူ့ကိုကျွန်တော်မြင်လိုက်တိုင်းနှခေါင်းစီးဝတ်ထားတယ
်။စကားစစ်တိုးပွဲတော့ကဘိုက်ဒန်နဲ့ထရမ့်တို့တယောက်အကြာတော်တော်လေးခြားတယ်လို့လူချင်းလဲထိတွေ့တာမရှိပါဘူး။ Trump တရေကိုကြားတော့ Biden ကသမ္မတနဲ့သမ္မတကတော့အမြန်ဆုံးဒီကောင်းစေချောင်ဆွတ်တောင်းပေးပါရယ်။ Biden ကိုယ်တိုင်လည်း COVID-19 စမ်းသပ်စစ်ဆေးခဲ့ပြီမဲ့လို့ပိုးကင်းစေနေတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဆက်လုပ်သွားမှာဖြစ်ပါရယ်။ကျွန်တော်ရဲမတော်ပါ